င်ပြည်နယ်ဘက်မှာ KNL တပ်မဟာငါးနဲ့တပ်မတော်ကြားစစ်ရေးကြက်ကြောင့်ဒေသခံတွေစစ်ဘေးသိမ်းရှောင်နေရပြီးမြောက်စီမြို့မှာလည်းလုံခြုံရေးသိမ်းရထားတဲ့အခြေအနေကိုပြောပြပါမယ်။ကျွန်တော်နိုင်ကွင်းအိမ်ပါဒီဇင်ဘာလ15ရက်နေ့မှာဖာပေါ်မြို့နယ်မဲဝိုင်ဒေသတွင် KNL တပ်မဟာငါးနဲ့မြန်မာတပ်မတော်တို့ပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားပြီးလက်ရှိတပ်မတော်ဘက်ကစစ်အင်အားဖြည့်တင်းလာသလိုဒေသခံတွေလည်းရက်ရွာကနေသိမ်းရှောင်နေရတယ်လို့စစ်ရှောင်နေရတဲ့မဲဝိုင်ရွာသားစောစီးကပြောပါတယ်
။မဲဝိုင်ဘက်မှာအခုတလဲတက်သွားတယ်တတို့ရဲတို့လည်းတက်သွားတယ်ကိုကရွာသားတွေပဲနေရရွာသားထွက်ပြေးတာပေါ့ခုံကြီးတော်မှအကုန်လုံးထွက်ပြေးတယ်လေ
မဲဝံကျေးရွာပြင်ခေါ်ဝါခေါ်ဘုတ်ခီဗုဒ္ဓဂုံကျေးရွာသားတွေလည်းနီးစပ်ရာကျေးရွာပြင်မွန်ပြည်နယ်ဘီလင်းမြို့နယ်ဘက်ကိုလည်းဆွတ်ပြေးလာခဲ့ပါတယ်မဲဝံဒေသကရွာသား200ကျော်ဆွတ်ပြေးနေရတယ်လို့စစ်ဆောင်ရေးကူညီဆောင်ရွက်နေတဲ့ဘရူမန်းမန်းကပြောပါတယ
်ဘုံချောင်ဆွတ်ပြေးတာတော့အဲ့ဒီမဲဝံရဲ့ပတ်ဝန်းကျင်ရွာတွေလည်းဒီကောင်လူ50ဆိုသတိပြုရတာ300 200 300လောက်ရှိမှာပေါ့
ဒီဇင်ဘာ15ရက်နေ့မနေ့ပိုင်းမှာ KNL သမာ9ဖွဲ့ကနေမိုင်းဆွဲတိုက်ခိုက်လို့နှစ်ဖက်အပြန်အလှန်ပြစ်ကတ်မှုဖြစ်ပွားခဲ့ပြီးတမတော်သားတို့ထိခိုက်မှုတွေရှိခဲ့ကြောင်းနဲ့ဒီလအထဲမှာပဲမဲဝိုင်းဒီတမတ်နိုင်ပြည်ကျွလွန်ပြီးမိုင်းဆွဲတိုက်ခိုက်မှု9ကြိမ်နဲ့6မြောင်ပြစ်ကတ်တိုက်ခိုက်မှု4ကြိမ်ရှိခဲ့ကြောင်းတမတော်ကသတင်းထုတ်ပြန်ထားပါတယ်တမတော်ဘက်ကနေနေမြေတင်ငင်ရေးနဲ့လုံခြုံရေးအတွက်လိုအပ်တဲ့အရေးယူဆောင်ရွက်မှုတွေဆက်လက်လှုပ်ဆောင်သွားမယ်လို့သတင်းထုတ်ပြန်ပြီးတိုင်အားတွေသုံးမြင့်လာနေတာလည်းဖြစ်ပါတယ်ဖာပေါ်မြို့နယ်အတွင်းမြန်မာစစ်တပ်နဲ့ KNL သက်ဖွဲ့တို့ကြားပဋိပက္ခဖြစ်ပွားနေတာနဲ့ပတ်သက်လို့ KNL သက်မှာ9တာဝန်ရှိသူတွေနဲ့ KNU ဌာနချုပ်တာဝန်ရှိသူတွေကိုဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူး။သက်မတော်ဘက်ကနေ NCA စီမင်းစည်းကမ်းတွေချိုးဖောက်ပြီးသက်မှတ်နယ်မြေကိုကျော်လွန်လို့ဖာပေါ်မြို့နယ်မဲဝိုင်ဒေသသက်မှာ9နဲ့ထိတ်တိုက်ချီတွေ့ပြစ်ကတ်မှုဖြစ်ပွားခဲ့ရကြောင်း KNU သတင်းနဲ့ပြန်ကြားရေးဌာနတူးလီသတင်းစင်ကတော့ဒီဇင်ဘာ16ရက်နေ့မှာသတင်းထုတ်ပြန်ခဲ့ပါတယ်။ဖာပုံခရိုင်မဲဝံဒေသမှာတစ်ဖက်စစ်ရေးသိမ်းမှမှုနဲ့ဆက်ဆက်ပြီးမြောက်ဒီမြို့တွင်းမှာလည်းတပ်မတော်နဲ့နေချာဆောက်တပ် PGF တပ်တို့ပူးပေါင်းပြီးလုံခြုံရေးသုံးမြစ်ဆောင်ရွက်နေတယ်လို့ PGF သတင်းနဲ့ပြန်ကြားရေးရာရှိဘူမှုနိုင်မောင်စောကပြောပါတယ်
ကျွန်တော်တို့လည်းမြို့လုံခြုံရေးရပါတော့ဟိုဘက်မှာလည်းကျောင်းသားငါးဘက်မှာဖြစ်နေတယ်အကွဲနေထားနဲ့ဒီဒီဘက်ခြမ်းကိုလည်းလည်းကားရတဲ့ဘောထင်တာပေါ့အဲ့တော့ကုဆတ်လာမှဆိုလို့ပေါ့အဲ့လိုလုံခြုံရေးရတော့ကျွန်တော်မြို့ပေါ်လုံခြုံပုံမှန်နေရင်ပတ်ကေကျွန်တော်တို့အဲ့လိုမျိုးလေး
မြို့သိန်းတို့ဝင်ရောက်လာနိုင်မဲ့လမ်းကြောင်းတွေကိုစစ်မတော်နဲ့နေကြာဆောက်တပ် PGF တပ်ဖွဲ့တို့ပူးပေါင်းပြီးကင်းပုံချထားမှုတွေရှိနေသလိုညပိုင်းမှာလည်းလုံခြုံရေးလှက်လှယ်ဆောင်ရွက်မှုတွေရှိနေတယ်လို့မြောက်ဒီဒေသခံတွေကဆိုပါတယ်KNL ကရင်မျိုးသားလူမျိုးရေးသတ်မတော်ကတော့သတ်မတော်တွေနဲ့အရင်သတ်စခန်းချထားတဲ့သတ်စခန်းတွေနဲ့ထပ်မံတိုးချဲ့သတ်စခန်းတွေကိုဒီနှစ်ကိုနောက်ဆုံးသာရုပ်သိမ်းပေးဖို့တောင်းဆိုထားပြီးပြက်ကွက်ခဲ့မယ်ဆိုရင်အမျိုးသားရေးနဲ့နေမြေလုံခြုံရေးအတွက်လိုအပ်သလိုဆောင်ရွက်မှာဖြစ်ကြောင်းသီလဆန်းမှာပဲသတင်းထုတ်ပြန်ထားပါတယ် KNU ကရင်မျိုးသားစည်းရုံးဟာမြန်မာအစိုးရနဲ့ NCA လက်မှတ်ရေးဆိုးစားပေမဲ့တပ်မ9နယ်မြေဖားပုံခရိုင်မှာဒေသတွင်းလမ်းဖောက်လုပ်နေတဲ့မြန်မာစစ်တပ်နဲ့ KNU တပ်မ9တပ်ဖွဲ့တို့ကြားစစ်ရေးသိမ်းမှနေစေဖြစ်ပါတယ်ခင်ဗျာကျွန်တော်နိုင်ကွင်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါတယ်